ကချင်ပြည်နယ်မိုးကောင်းတဲ့ဖက်ကန်အကြားမှာဒီကနေ့တိုက်ပွဲ3ချိန်ဖြစ်ပွားခဲ့ပြီးအခုဆိုရင်လုံခင်အနီးကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်ရင်6ဒေသဖက်မှာတိုက်ပွဲဖြစ်ပွားနေတာ3ရက်လောက်ရှိနေပါပြီ။ဒီလိုမိုးကောင်းဖက်ကန်ဒေသတိုက်ပွဲခက်ဆစ်ဆိတ်ဖြစ်လာနေတာကြောင့်ခရီးသွားသူတက်တော့အခက်ခဲတွေရှိလာနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဖက်ကန်ဒေသမှာအေဒီလာအတွင်းကတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်အစိုးရနဲ့ KIA ပြည်ပခညှိနှိုင်းရေးအဖွဲ့တွေတွဲဆောင်ဆွေးနွေးပြီးတဲ့နောက်ငြိမ်သက်နေခဲ့ရာကဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာပါဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဖာကန်ဒေတာကန်တယောက်ကအခုလိုပြောပါတယ
်ဒီနေ့တိုက်ပွဲကကျွန်တော်နားဟိုင်နားမှာဖြစ်တယ်အဲနောက်ပြီးတော့ကျတော့ကတ်မော်ဆိုနားမှာဖြစ်တယ်ပြီးတော့ဒီတာမိုင်းအဝင်မှာတစ်ချက်ဖြစ်တာပေါ့နော်ကားတွေအကုန်လုံးတားထားတယ်ကျွန်တော်ကမှပြန်ပြီးတော့ကားတွေကိုလွှတ်လိုက်ကြတာပေါ့နော်ကြီးတဲ့ကားတွေပေါ့အသက်ဆင်းကားတွေကိုအချိန်ရတော့ကျွန်တော်တို့အစ်ကမတည်ဘူးကြမတည်ဘူးကဒီလိုလေဒီနေရာမှာကအခုကျွန်တော်တို့ဥမာကို10နာရီလောက်ပါပေါ့ကြာဘယ်လိုတိုက်ပွဲဖြစ်နေလို့တနက်တိုင်းကျလို့မတော်လို့တိုင်းပဲအဲ့ဒီနေရာ10နာရီလောက်ဖြစ်တယ်ဆိုတော့သူကတာဒီနားဟိုင်ဒီကတ်မော်စုတို့ကျွန်တော်10နာရီလောက်ဖြစ်တယ်ဆိုတာကျွန်တော်တို့ကသိပြောရမသိတော့ဘူးမသိတော့တိုက်နေရတိုက်ဖို့ဖြစ်တယ်လို့လည်းသိပြီးခွင့်ထားလိုက်တယ်အဲ့ဒီနေရာကိုကျွန်တော်ကဒီနေ့တော့မှကျွန်တော်တို့ကမရောက်ခဲ့ဘူးပေါ့ဒီအဲကြောင့်ခမန်းကတော့နည်းနည်းခက်တယ်ဗျာသူက
ဒီတိုက်ပွဲတွေကြောင့်ခီးသွွားတွေအတွက်အခက်အခဲတွေရှိလာတယ်လို့လည်းသူကဆက်ပြောပါတယ
်ခုကအကွဲဒီကဒီမိုးကောင်းစာမိုင်းဖားကကြားပါကအဲလိုမျိုးကြီးဆက်ဆိတ်ဖြစ်လာပြီဆိုလို့ရှိရင်အဲခီးတဲ့တွေအနေနဲ့ခီးတဲ့ငါးတွေပေါ့နော်နည်းနည်းစိုးရင်နေဗျစိုးရင်နေဆိုတာဘလို့ပုံစံမျိုးလို့ဆိုတော့အဲလိုပေါ့မိုင်းတွေပါတယ်ပေါ့မျိုးတို့မိုင်းတွေပါတယ်နေမိပါမျိုးတို့ပေါ့နော်ဟိုနောက်ပြီးဟိုညနေတကောင်ဟိုဘိုးဆုံနေတဲ့အချိန်မှာသူကထပြီးတိုက်ပွဲဖြစ်တာမျိုးတို့ပေါ့အဲ့ဒါမျိုးတွေဟိုစိုးရိမ်လာရတယ်ဟိုပြောမယ်ဆိုရင်လမ်းကြောင်းကမငိမ့်ချမ်းတော့ဘူးပေါ့ဗျာ
လုံခင်းမြို့ကန်တူကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းလုံခင်းအနီး KIA တိုင်ရင်း6အခြေဆိုင်ရာနန်းချံရွာဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းပြောပါတယ
် KIA တိုင်ရင်း6ရှိတဲ့အောင်ပါလေးရနေလို့ကျွန်တော်လမ်းဆန်းဒီမှာရှိတဲ့ကျွန်တော်တို့အောင်လင်းဆိုတဲ့နေရာပဲကိုပြောင်းရွှေ့ထားတဲ့ကီတိုင်းချောက်ကိုတမလို့အင်အား3000လောက်နဲ့တော်ပြီးဝိုင်းပြီးတော့တိုက်ခိုက်တယ်လို့လည်းကျွန်တော်ကြားရပါတယ်။အဲတိုက်တာလည်း3000လောက်ရှိပြီလို့ကျွန်တော်သိရတယ်။နှစ်ဖက်အထိခိုက်ကြဆုံးနေရှိတယ်လို့ကျွန်တော်ကြားသိရတယ်ခင်ဗျ။
တိုင်းရင်းချောက်အခြေဆိုင်ရာဒေတာဘက်ဟာလူသူအဆက်အသွယ်ကင်းပြတ်တဲ့ဒေတာဖြစ်တာကြောင့်တရင်အချက်လက်အတိအကျရယူဖို့ခက်ခဲကြောင်းလည်းပြောပါတယ်။ကချင်ငင်းချင်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကတော့တိုက်ပွဲဖြစ်ပွားတာတွေရှိခဲ့တဲ့အကြောင်းအခုလိုပြောပါတယ
်ဖြစ်နေတော့ကျွန်တော်လည်းမနေ့ကမှပြန်ပြန်ရောက်တယ်မနေ့ကတနေ့ကစပြီးတော့မှဟိုတိုင်းရင်း6နေရာမှာတိုက်ပွဲဖြစ်တယ်အဲ့ဖြစ်နေတော့ဒီနေ့ဒီနေ့ကျတော့အဲ့ဒီဟိုကာမိုင်းထက်ကန်လမ်းပေါ့လေအဲ့လမ်းကျောမှာလည်းဖြစ်တယ်လို့ကြားတာဗျာဘယ်လိုဖြစ်လဲဆိုတာအတိအကျတော့ဘာမှမသိရသေးဘူးကျွန်တော်လည
်းလောလောဆယ်မှာတော့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့အနေနဲ့လက်ရှိတိုက်ပွဲတွေနဲ့ပတ်သက်ပြီးနှစ်ဖက်အကြားမှာညှိနှိုင်းဆောင်ရွက်တာတွေမရှိသေးဘူးလို့လည်းသူကပြောပါတယ်ပြီးခဲ့တဲ့အေပီလာအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာတော့ကော်ရာရွာကရွာသား100ကျော်လောက်ဟာတနိုင်းမျိုးဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။ KIA နဲ့အစိုးရတပ်အကြားမှမေလအတွင်းကလည်းမန်စီမျိုးနယ်အတွင်းမှာနှစ်ပတ်ကျော်ကြာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးအစိုးရတပ်ဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ပွဲဖြစ်ပွားချိန်မှာနှစ်ဖက်ကိုယ်စားလှယ်အကြအရေးပေါ်တွေ့ဆုံဆွေးနွေးတာတွေရှိပေမဲ့တိကျတဲ့သဘောတူညီချက်တော့မရခဲ့ကြပါဘူး။KIA ပါဝင်ဖွဲ့စည်းထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ဟာအစိုးရရဲ့ငြိမ်းချမ်းရေးပေါ်ဆောင်ရေးအဖွဲ့နဲ့တပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုဖို့အတွက်နောက်ဆုံးမူကြမ်းကိုမလာကုံပိုင်းကသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။လော်ခီလာတိုင်းရင်းသားထိပ်သီးညီလာခံကဒီမူကြမ်းကိုပြင်ဆင်ချက်အချို့ဖြည့်ဆွက်ပြီးတဲ့နောက်ပြန်လည်ဆွေးနွေးဖို့ပြင်ဆင်နေတာကြောင့်အပြစ်ရစာချုပ်အတည်ပြုလက်မှတ်ရေးထိုးဖို့ဟာထပ်မံအချိန်ယူဖို့ရှိနေပါတယ်။